မြန်မာနိုင်ငံစစ်အာဏာသိမ်းမှုအတွက်ပြစ်မှတ်ထားအရေးယူမဲ့လူပုဂ္ဂိုလ်နဲ့ဖွဲ့စည်းတွေစင်ကိုအမေရိကန်ပြည်ထောင်စုအစိုးရက February 7ရက်ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။သမ္မတရဲ့အုပ်ချုပ်ရေးအမိန့်နဲ့အညီမြန်မာနိုင်ငံကလူပုဂ္ဂိုလ်10ဦးနဲ့လုပ်ငန်းအဖွဲ့3ခုလို့ပေါ်မှာအခုလိုအရေးယူလိုက်တာပါ။အရေးယူခံရမဲ့ပုဂ္ဂိုလ်တွေကတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်၊ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်၊ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်း၊ဒုတိယသမ္မတဖြစ်တဲ့အငိမ့်စားဒုဗိုလ်ချုပ်ကြီးမြင့်ဆွေ၊ဒုဗိုလ်ချုပ်ကြီးစိန်ဝင်း၊ဒုဗိုလ်ချုပ်ကြီးစိုးထွတ်၊ဒုဗိုလ်ချုပ်ကြီးရဲအောင်၊ဗိုလ်ချုပ်ကြီးမြတ်ထွန်းဦး၊ရဲတပ်ဗိုလ်ချုပ်ကြီးတင်အောင်ဆန်းဒုတိယဗိုလ်ချုပ်ကြီးရဲဝင်းဦးနဲ့ဒုတိယဗိုလ်ချုပ်ကြီးအောင်လင်းတွေးတို့ဖြစ်ကြပြီးအရေးယူခံရမယ့်လုပ်ငန်းအဖွဲ့အစည်း3ခုကတော့မြန်မာ Ruby Enterprise, မြန်မာ Imperial Jade Company Limited နဲ့ Camcree Gems and Jewelry Company Limited တို့ဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးမှုပြန်လည်ဖော်ဆောင်နိုင်ရေးအတွက် American ပြည်ထောင်စုဟာဒေတာရင်းအပါအဝင်ကမ္ဘာတစ်လောကမိတ်ဆွေနိုင်ငံတွေနဲ့လက်တွဲပြီးဆက်လက်ဆောင်ရွက်သွားမယ်လို့လည်းပြောပါတယ်။ဒါ့အပြင်ဒေါင်ဆန်းစုကြည်သမရဥဝင်းမြင့်တို့အပါအဝင်အထင်းထင်းကန်နိုင်ငံရေးသမားတွေကိုချက်ချင်းပြန်လှုပ်ပေးဖို့နဲ့ဒီမိုကရေစီဖြစ်ထွန်းမှုနောက်ဆုံးအောင်အားထုတ်ခဲ့သူတွေတာဝန်ယူမှုရှိစေဖို့လည်းတောင်းဆိုပါတယ်။မြန်မာစစ်တပ်ကသူတို့လမ်းကြောင်းကိုမပြောင်းဘူးဆိုရင်နောက်ဆက်တွဲအရေးယူမှုတွေလုပ်ဖို့ပြင်ထားတယ်။ငင်းကျန်းစွာဆန္ဒပြသူတွေပေါ်မှာအကြမ်းဖက်ခဲ့မယ်ဆိုရင်ဒီကနေ့တန်းခတ်မှုတွေဟာပထမအဆင့်မျှတာဖြစ်တယ်ဆိုတာကိုမြန်မာစစ်တပ်သိလာလိမ့်မယ်လို့လည်း American ဘဏ္ဍာရေးဝန်ကြီး Janet Yellen ကပြောကြားလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထနီဘလင်ကင်ကလည်းမြန်မာနိုင်ငံမှာနိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ပါဝင်အရက်ဖက်ခေါင်းဆောင်တွေလှုပ်ရှားသူတွေကိုဖမ်းဆီးပြီးလွှတ်တော်အသက်မခေါ်နိုင်အောင်လုပ်တာဟာအာဏာသိမ်းတာဖြစ်ထင်ရှားတဲ့အတွက်အမေရိကန်အစိုးရကဒီတိုင်းကြည့်မနေနိုင်ကြောင်းနဲ့ဒါကိုတုံ့ပြန်တဲ့အနေနဲ့လက်ရှိနဲ့အငိမ့်စားစစ်တပ်အရာရှိ6ဦးအသက်ဖွဲ့စည်းလိုက်တဲ့စစ်အုပ်ချုပ်ရေးကောင်စီဝင်4ဦးအပြင်စစ်တပ်ပိုင်းဒါမှမဟုတ်စစ်တပ်ထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်း3ခုအတွက်အရေးယူတန်းခတ်မှုတွေချမှတ်လိုက်တယ်လို့ February 7ရက်ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။